ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့စစ်တကောင်းစစ်ကမ်းမြို့အနီးကကုန်းလောင်ယုံတစ်ခုမှာစနေနေ့ညသကောင်အချိန်လောက်မှာမိလောင်မှုကြီးဖြစ်သွားခဲ့တာကြောင့်အနည်းဆုံးလူ49ယောက်သေဆုံးပြီးတရာကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေပြောတာကိုကိုကာပီ AP သတင်းမှာရေးပါတယ်သေဆုံးသူတွေထဲမိသက်သမား9ဦးလည်းပါဝင်တယ်လို့ဒေတာအတွင်းသတင်းတွေမှာရေးပါတယ်အဲ့ဒီမိကိုငိမ့်တက်နိုင်မှုတနင်္ဂနွေညအထိစူးစမ်းနေကြဆဲဖြစ်တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နဲ့ Dutch ဖက်ဆက်ဖွင့်ထားတဲ့ BM Inland Container Depot ကိုလွန်ယုံကြီးထဲမှာဓာတုပစ္စည်းတွေအများအပြားတူလောင်ထားတာလို့ဆိုပါတယ်။မီးဘယ်လိုဆလောင်နေဆိုတာမသိရသေးဘူးလို့လည်းဆိုပါတယ်။အခုမီးလောင်မှုဖြစ်ပွားခဲ့တဲ့စစ်တကောင်းစစ်ကမ်းမြို့ဟာမြို့တော်ဒါကာနဲ့134မိုင်ဝေးတယ်လို့ဆိုပါတယ်။မင်းကြီးတပ်ဖို့စူးစမ်းကြတဲ့မိသက်သမား9ဦးအနည်းဆုံးသေဆုံးခဲ့တဲ့အပြင်တခြား10ဦးကိုလည်းမီးလောင်ဒဏ်ရာတွေအတွက်ကုသမှုပေးနေရတယ်လို့မိသက်ဦးစီးဌာနအရာရှိ Main Building ကပြောပါတယ်။မီးဆလောင်ပြီးမကြခင်မှာပဲနောက်ဆက်တွဲပေါက်ကွဲမှုတွေဖြစ်ခဲ့တာကြောင့်မီးလောင်ကျတဲ့နေရာပိုပြီးကျယ်လောင်လာတယ်လို့ဆိုပါတယ်။မိသက်သမားတွေကိုကူညီဖို့အတွက်အခင်းဖြစ်တဲ့နေရာကိုစစ်တပ်ကပေါက်ကွဲမှုဆိုင်ရာကျွမ်းကျင်သူတွေကိုခေါ်ထားတယ်လို့ဆိုပါတယ်။ပေါက်ကွဲမှုကြောင့်အနီးအနားမှာရှိတဲ့အဆောက်အုံကမှနေကွဲပြီးနှမိုင်ခွဲလောက်အထိပေါက်ကွဲမှုအရှင်ကျင်းထန်ခဲ့တယ်လို့ဆိုပါတယ်။အခုလိုမီးလောင်ပေါက်ကွဲမှုဖြစ်ခဲ့တဲ့အတွက်အာအာတင်မီကြောင့်ဝန်ကြီးချုပ်ရှေခါစီနာကပြောကြားလိုက်ပြီးထိခိုက်ဒဏ်ရာရသူတွေကိုတင့်တော်တဲ့ကုသမှုပေးဖို့ညွှန်ကြားထားပါတယ်ခင်ဗျာ။